ဒီလိုအတိုက်အခံနိုဘယ်ငြိမ်းချမ်းရေးဆုရှင်လူရှောင်ဘိုဟာအသက်ရှူရာခက်ခဲတဲ့အခြေအနေနဲ့ရင်ဆိုင်နေရပြီလို့သူ့ရဲ့နောက်ဆုံးအဆင့်အသက်ကင်ဆာကိုကုသပေးနေတဲ့ဆေးရုံကပြောဆိုလိုက်ပါတယ်။သူ့ကိုအသက်ရှူသွင်းတာမှာလွယ်ကူစရာလေပြွန်ထဲမှာပြွန်ချောင်းလေးထည့်ပေးမယ်။လေပြွန်ခွဲစိတ်ကုသမှုလုပ်ဖို့ကိုလည်းဆရာဝန်တွေကိုလူရှောင်ဘိုရဲ့မိသားစုကခွင့်မပြုဘူးလို့နိုင်ငံအရှိမြောက်ပိုင်းကရှန်ယန်းမြို့ကတရုတ်စစ်တပ်ကတူရဲ့ The First ဆေးရုံကဒီကနေ့ပုတ်ထုံးနေထုတ်တဲ့ကြေညာချက်မှာဖော်ပြပါတယ်။အသက်62နှစ်အရွယ်လူရှောင်ဘိုကသွေးလမ်းမှုနဲ့ကိုရင်းအင်္ဂါတွေကောင်းကောင်းအလုံးမလုံးတော့တဲ့အခြေအနေနဲ့ရင်ဆိုင်နေရတယ်လို့လဲဆေးရုံကအစောပိုင်းကကြီးညာချက်ထုတ်ပါတယ်။သူ့မှာကင်ဆာရောဂါဖြစ်နေတာကိုသိရှိပြီးတဲ့နောက်လူရှောင်ဘိုကိုမေလမှာဆေးဝါးကုသခွင့်ပြုခဲ့တာဖြစ်ပါတယ်။ဆေးကုသနိုင်ဖို့အတွက်လူရှောင်ဘိုနဲ့သူ့ရဲ့ဇနီးတဲ့တို့ကိုပြည်ပထွက်ခွာခွင့်ပြုဖို့အမေရိကန်ပြည်ထောင်စုဂျာမနီနဲ့တခြားလူခွင့်ရေးအဖွဲ့တွေရဲ့တောင်းဆိုချက်ကိုတော့တရုတ်အစိုးရကလက်သင့်မခံခဲ့ပါဘူးရှင်။